ညမတမရော်နဲ့ရခိုင်တမရော်အေအေတို့အကြာစီးရဲတဲမာနေတဲ့ရခိုင်ပြည်နယ်ထဲမှာတော့ဘူသီးတောင်မြို့နယ်စီတောင်ရွာအတွင်းမှာမတ်လ၂၁ရက်နေ့မနေ့ကြာတာပြင်းနေ့ညကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခံရမှုကြောင့်ရွာသား၅ဦးသေဆုံးပြီးတော့အများပြားဒဏ်ရာရရှိခဲ့ပါတယ်။လူဦးရေ၄၀၀ကျော်လောက်စစ်ဘေးကိုတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီဖြစ်စဉ်မှာတော့တမရော်နယ် ါတယ်
။ဟုတ်ကဲ့ပါ။ဘူတီတောင်မြို့နယ်စီတောင်ရွာတွင်မနေ့ညကရွာတွင်ပြစ်ခတ်ခဲ့မှုအခြေအနေကိုတော့စီတီတောင်စစ်ဆောင်စခန်းကိုရောက်ရှိနေတဲ့စီတောင်ရွာသူတို့ကအခုလိုပြောပါတယ်။
တဲ့ဝေးဖြစ်တာမဟုတ်ပါဘူးတဲ့မလို့ဖွဲကသိတာပါလက်နေကြီးနဲ့ပြပါတယ်လက်နေငယ်နဲ့လည်းပြပါတယ်သူတို့ဘုံတန်းထည့်ကိုတင်နေဆောင်ပြီးတော့ပြပါတယ်ဒီကငှဦးပြပါတယ်မိမကနှူးပါရောက်ကြပါနှူးပါဘုံတန်းတဲ့တွင်တည်းမှာလေဦးသိစုပါတယ်လက်နေရနေရဘာငယ်ကိုနှစ်ယောက်ပါဒီကနောက်အဖွဲ့ကနာမည်သမမရကမုံပန်းရနေကသူကတော့ဘုံတန်းထည့်မှာနေတာမဟုတ်ပါအင်ဂျိုကလေးအင်အမေသေးသေးလေးပါဒီကနေတော့ဒီတက်ခိတာပါ။ရန်ရရတာလူပေါင်း20ယူလောက်ရှိပါတယ်။သူညာတဲ့လူနာ3ဦးပါအခုစိတ်တူခေါ်ပါတယ်။ဒီမှာတော့အထက်ကျောင်းလို့တကြုံရှိပါတယ်ဧရိယာမှာ။လက်နေကအဲ့ဒီကဂျီစနစ်ပြီးအောက်ကလက်နေငွေနေပြပါတယ်။ရွာတွေမှာပဲလို့ဒီမှာတော့အင်မာလေးအခုံတွေပါတယ်အခုတောက်တော့ပါတယ
်။စီတောင်ရွာနဲ့သမိုင်းကျော်ဝေးတဲ့စပါးသားကြီးရွာဘက်ကလည်းလက်နေကြီးကြီးကြားရောက်ပောက်ကွဲခဲ့တယ်လို့စစ်ဆောင်စပါးသားကြီးရွာသားတို့ကပြောပါတယ်။
ရတီမှာတော့မကြောက်ဒီအပြင်ဘက်ဒီဝင်းမှာကြတော့ရှိဒီဆွေရတက်ကဖြစ်တာဆိုတော့တက်ဖို့ပြလိုက်မို့ဘူးသူတို့ကကြွားတယ်ပေါ့နော်အကြောင်းဆက်ချက်မရှိနဲ့တခါလေးသူတို့ဝင်စီးရမျိုးပဲ
မနေ့ညကပြစ်ဆတ်တက်ကိုက်မှုပြီးစီတောင်စပဒားနဲ့ကံပြင်းကျေးရွာသား400လောက်စီတီတောင်ကျေးရွာမှာစစ်ပေးတင်းချောင်ရောက်ရှိနေတယ်လို့စီတီတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးကျော်သန်းကပြောပါတယ
်စီတောင်ကဤတောင်ကြီး40မှာကြီးရောက်နေပါတယ်စပတ်ကားအင်တာဗျူးသိရှိဆိုင်ရနေပါလေ။နောက်ကံရင်ကားအင်တာဗျူးကမစင်းလေးကြီးကဝေးရနေပါလေ။လူကြီးကလေးရကျင်းတယ်။ဒီဒီတော့မှဒီကသိဆောင်လာကြပါလေ
။ခြေရသားတွေကတော့စီရီချောင်းရွာပြင်ပူရီတော်မြို့နယ်စင်ခုံတန်းခြေရဘက်ကိုလည်းထွက်ပြေးတင်းချောင်းနေကြရပါတယ်။ဒေသခံရွာသားတွေကတော့ရွာတွင်တိုက်ပွဲဖြစ်ပွားတာမရှိဘဲမြမတမတော်ကနေပြစ်ခတ်ခဲ့တယ်လို့ပြောဆိုနေတယ်လို့တမတော်တရင်ထုတ်ပြန်ရေးဖွဲ့အတွင်းမှူးဘူမှုကျုပ်စွန်မင်းထွန်းကတော့စီတောင်ရွာဘက်မှာရခိုင်တမတော်အေအေနဲ့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးတမတော်အနေနဲ့အရသားတွေကိုပြင်းမထားစားခိုက်တာမရှိဘူးလို့ဆိုပါတယ်
ကျွန်တော်တို့ဖြစ်တဲ့နေရာတော့စီတောင်ရွာရဲ့တောင်ဘက်မှာဟိုစီတူဖြစ်ပွားတာရှိတယ်အဲ့မှာညတော့ဟုတ်တယ်9နာရီအနေနဲ့17နာရီကြားထဲမှာတော့အဲ့ရေကြိုးကြောင်းနဲ့စီတောင်ရွာသားမှာတိုက်ပွဲဖြစ်သွားတာတော့ရှိတယ်တိုက်ပွဲတွေထိခိုက်မှုပါညကျွန်တော်တို့လည်းပြောလို့မရသေးဘူးဘောကဒီဘက်ကအင်အားလဲဒါကလည်းတော့ရှိနေလို့မယ်။ဒါအမီလေးကတော့ကျွန်တော်တို့ရတာဒီခိုင်နေနေရတယ်။ရတာပြင်မဲ့ဒီကိုစစ်ခတ်တာမျိုးရှိပါဘူး
။ဘူရီတောင်မြို့နယ်စီတောင်ရွာဘက်မှာမနေ့ညကရခိုင်တပ်မတော်အေအေနဲ့မြမတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာမရှိဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ
်။မရှိဘူးဗျမရှိဘူးနော်။အဲတိုက်ပွဲဖြစ်ပွားတာလုံးဝမရှိဘူး။အဲ့ဒီမှာဗမာစစ်တပ်ကနေပြီးတော့မှဒါအရသာပြည်သူတွေကိုဒါတမန်တက်တဲ့သူတို့ပြစ်တတ်သွားတာနော်ရွာထဲဝင်ပြီးတော့ကိုအဲ့လိုမျိုးအိမ်မှာလာပြီးတော့ပြစ်သွားတဲ့ဥစ္စာဒါတော်တော်ဆိုးရတဲ့စိရစွာမှုပဲဗျ
။မလလည်းကစပြီးတော့ဖြစ်ပွားခဲ့တဲ့စိုက်ခိုက်မှုတွေမှာအရသာတွေနေထိုင်တဲ့မြို့ရွာတွေမှာအရသာတွေကိုပြင်မသာစိုက်ဆက်မှုတွေပုံမှန်ဖြစ်ပွားလာနေပါတယ်။မလ16ရက်နေ့နဲ့18ရက်နေ့မြောက်ဦးမြို့တွင်ပြစ်ခတ်မှုမှာလည်းအရသာ10ဦးကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလည်းမင်းပြမြို့နယ်ပန်းမြောင်းရွာတွင်သမတော်ကလည်းရခိုင်အေအေဖွဲ့နဲ့ဆက်ဆံမှုရှိတယ်ဆိုပြီးမတင်ကားသူတွေကိုရှာဖွေစစ်ဆေးရမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်ရွာသား3000နီးပါးရွာကနေတင်းချောင်ထွက်ပြေးရပြီးရွာသား4ဦးဟာလည်းအဖမ်းခံခဲ့ရတယ်လို့ဒေသခံရွာသားတွေကပြောပါတယ်။မနေ့ကမြို့သားပြန်လည်တင်းမြတ်ရေးနဲ့ငင်းချမ်းရေးပို့ဟူဆန္ဒ NRPC နဲ့NC လက်မှတ်ရေးသွန်းနိုင်ခြင်းမရှိသေးတဲ့တိုင်းသားလက်နက်ကရှစ်ဖွဲ့တို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ရမှာဖြစ်ပွားနေဆဲတိုက်ပွဲတွေကိုရှင်းချဖို့အတွက်ဆက်လက်ဆွေးနွေးထားဖို့သဘောတူညီခဲ့ကြပေမဲ့ဒေသတွင်းမှာတိုက်ပွဲတွေမရသနိုင်သေးပါဘူး။ရခိုင်ပြည်နယ်တွင်းတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့အဖြူရောင်နေပြည်မှာလက်နက်ကင်တွေခြေချလို့လုံခြုံရေးအစိုးရကဆောင်ရွက်နေတာဖြစ်တယ်လို့ NRPC ဘက်ကပြောဆိုခဲ့တယ်လို့ရခိုင်ပြည်နယ်မှာရခိုင်တပ်မတော်ခြေချရေးဟာ ULA ရဲ့ရည်မှန်းချက်ဖြစ်ကြောင်း AA ဘက်ကပြောဆိုခဲ့ပါတယ်။နဖက်လက်နက်ကန်ပြိပခါဖြစ်စဉ်တွင်ရှုမြင်ပုံမသူကွဲပြားနေတဲ့အနေအထားကြောင့်ရခိုင်ဒေသတွင်ငြိမ်းချမ်းရေးမနှီးဆန့်နိုင်သေးတဲ့အခြေအနေမှာရှိနေသေးတယ်လို့လည်းရခိုင်တပ်မတော်ဘက်ကသုံးသပ်ထားပါတယ်ခင်ဗျာ